ဒီနှစ်ထဲကျင်းပဖို့ရှိတဲ့အမေရိကန်သမ္မတရွေးကောက်ပွဲကိုအချိန်ရွှေ့ဆိုင်ဖို့သမ္မတဒေါ်နယ်ထရမ့်ကပထမဆုံးအကြိမ်ပြောလာနေပါတယ်။ကြာသပတေးနေ့မနေ့ပိုင်းကသူ့ရဲ့ Twitter မှာစာရိုက်ကနေမဲပေးမဲ့စနစ်ကြောင့်2020ပြည့်နှစ်သမ္မတရွေးကောက်ပွဲဟာအမေရိကန်သမိုင်းမှာမဲလိမ်မှုတွေနဲ့မှားယွင်းရေတွက်မှုတွေအများဆုံးရှိမဲ့ရွေးကောက်ပွဲလို့အထောက်အထားမပါဘဲရေးသားထားပါတယ်။အဲ့ဒီလိုဖြစ်လာမယ်ဆိုရင်အမေရိကန်ပြည်ထောင်စုအတွက်ရှက်စရာဖြစ်တာကြောင့်လူတွေဘေးကင်းရန်ကင်းနဲ့မဲပေးနိုင်တဲ့အချိန်အထိရွေးကောက်ပွဲကိုရွှေ့ဆိုင်မလားလို့လည်းသူကမေးခွန်းထုတ်ထားပါတယ်။နိုဝင်ဘာလ3ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲကိုရွှေ့ဆိုင်နိုင်တဲ့အခွင့်အာဏာအမေရိကန်သမ္မတမှာမရှိပါဘူး။အခြေခံဥပဒေအရရွေးကောက်ပွဲရက်ကိုကွန်ဂရက်ကသတ်မှတ်ပြဋ္ဌာန်းရတာဖြစ်ပါတယ်။ Illinois ပြည်နယ်ကအောက်တတော်အမရိုဒနီဒါဗစ်ကတော့ဒီနေ့ရွေးကောက်ပွဲရွှေ့ဆိုင်မှာမဟုတ်ဘူးဆိုပြီး Twitter မှာတုံ့ပြန်ရေးသားလိုက်ပါတယ်။ကွန်ဂရက်ကရက်ကိုသတ်မှတ်တာဖြစ်လို့ရံပပြောင်းသင့်ပဲစီစဉ်ထားတဲ့အတိုင်းဥပဒေအရနိုဝင်ဘာလ3ရက်နေ့မှာရွေးကောက်ပွဲလုပ်မယ်လို့သူကပြောပါတယ်။ Republican အမတ် Rodney Davis ဟာရွေးကောက်ပွဲနဲ့ပတ်သက်တဲ့တရားရေးကိစ္စတွေကိုကင်တွယ်တဲ့အောက်လွတ်တော်စီမံအုပ်ချုပ်ရေးကော်မတီဝင်တဦးလည်းဖြစ်ပါတယ်။သမ္မတ Trump ရဲ့ရည်သားချက်ကိုသူ့ရဲ့ Republican Party သားမကဘဲပါတီကြီးတစ်ခုစလုံးကအမတ်တွေကဝေဖန်နေတာဖြစ်ပါတယ်။ New Mexico ပြည်နယ်က Democratic အထက်လွတ်တော်အမတ် Tom Udall ကသမ္မတကအခုလိုပြောတာကအတော်လေးစိုးရိမ်ပူပန်စရာဖြစ်သလို Democracy ချစ်စံပေါ်ချက်သိမ်းထားပေါ်ရာတိုက်ခိုက်မှုဖြစ်တယ်လို့လည်းပြောပါတယ်။ COVID-19 ကြောင့်ရွေးကောက်ပွဲရွှေ့ဆိုင်မှုအကြမ်းဖျင်းစကားထွက်လာနေချိန်မှာပဲသမ္မတ Donald Trump ကကုလသမဂ္ဂထူထောင်ချီလာခံကိုလူကိုယ်တိုင်တက်ရောက်ပြီးမိန့်ခွန်းပြောကောင်းပြောမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်အမြဲတမ်းကိုယ်စားလှယ် Kelly Craft ကပြောပါတယ်။ကမ္ဘာကောင်းဆောင်တွေတက်ရောက်တဲ့ဒီကုလသမဂ္ဂညီလာခံကြီးကို COVID-19 ကြောင့် online ကနေလှုပ်ဖို့အဖွဲ့ဝင်နိုင်ငံတွေကပြီးခဲ့တဲ့အပတ်ကပဲဆုံးဖြတ်ခဲ့တာပါ။တမ္ပါကြီး Kelly Craft ကကမ္ဘာကောင်းဆောင်တွေတဲ့သမ္မတ Trump တက်ရောက်ပဲညီလာခံကိုယ်တိုင်တက်ရောက်စကားပြောတဲ့လူဖြစ်ပါလိမ့်မယ်လို့လည်းပြောပါတယ်။သမ္မတ Imperial ကတော့ဒီအစီအစဉ်နဲ့ပတ်သက်လို့အသေးစိတ်ထပ်မံပြောကြားတာမရှိသေးပါဘူး။